မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မရော DKBA တို့ဟာကရင်ပြည်နယ်ကော့ကရိတ်မြို့နယ်တွင်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ထိုင်းနိုင်ငံဘက်ကတော့သူတို့နိုင်ငံသားတွေကိုမြန်မာဖက်ချန်းကိုခရီးမသွားကြဖို့အတွက်တတိပေးခဲ့ပြီးကုန်စည်စစ်ဆင်မှုတွေကိုလည်းရန်နာထားတယ်လို့ဆိုပါတယ်။အကြောင်းဆိုကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မရောတို့ဟာ9ရက်မြောက်နေ့အဖြစ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။မြန်မာတပ်မတော်ဘက်ကတပ်အင်အားတွေလည်းတိုးချဲ့လာပြီး DKBA ရဲ့ကလိုထူးဝါအခြေချဗျူဟာစခန်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေသေးပဲဆိုပြီး DKBA ကလိုထူးဝါဗျူဟာမှုဗိုလ်မှူးချုပ်ကျော်တက်ကဆိုပါတယ်
။ဒါကခုပေါ်မှုမှာဖြစ်တယ်။ဒီအဆက်လာမှာလည်းဖြစ်တယ်။ဒီကနေ့ကလည်းလက်ကိုလာကြည့်တယ်ဟုတ်ကူလားအခုပုံပြီးထိုက်ကြတော့တယ်တို့လူချက်လာပြီးရမ်းရတယ်ရမ်းရတယ်ဆန်နုကိုတည်းကဒီကော့ဖီမြောင်းနည်းလာထိုက်တယ်စက်တော့ပြတယ်ဒီစာကဆက်နေစက်လည်းပါတယ်စာမင်းနည်းစက်လည်းပါတယ်ဒီလိုဟိုးတနည်းလိုက်တဲ့စက်လည်းပါလာတယ်နော
်တိုက်ပွဲဖြစ်နေတဲ့နေရာဟာအာရှလမ်းမအစ်စ်နမ်းမှာဖြစ်နေတဲ့အတွက်ကားလမ်းတွေပိတ်ထားရပြီးကုန်စည်စီးဆင်းမှုတချို့လည်းရပ်နားထားရပါတယ်အခုအခါမှာတော့အရင်ကားလမ်းဟောင်းနေရာကပဲကုန်စည်စီးဆင်းမှုတချို့ရှိနေတယ်ဆိုပြီးမြောက်ရီမြို့နယ်တင်ငန်းညီနောင်ရဲစခန်းကတာဝန်ကျရဲဝန်ထမ်းတို့ကဆိုပါတယ်
เออกาบาล่ะมึงเราเจอเราอ่ะดิสแกนอ่ะเราก็ต้องมุ่ยเลยอ่ะโหลงๆไปเจอเราหมดดูกูเจอเมียเลยมากายเสร็จแล้วก็เสร็จไปดูชาวไปดูกูเจอแล้วกูต้อนแล้วแล้วห้องอ่ะเอออาจารย์เราไปได้จ้ะแล้วเดินติดต่อตัวไปค่ะสนต้อนเราไม่ใช่มาหรอกหมูทีนั้นแหละ
မနေ့ကတော့ထိုင်းနိုင်ငံဘက်ကအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးသူတို့နိုင်ငံသားတွေကိုမြန်မာနိုင်ငံဘက်ကနေပြန်လည်ခေါ်ယူနေကြောင်းနဲ့ထိုင်းနိုင်ငံသားတွေမြန်မာပြည်ဘက်ကိုအခုရက်ပိုင်းတွင်သွားလာခြင်းမလုပ်ဖို့အတွက်သတိပေးထားပါတယ်။ဒါ့အပြင်မြန်မာဘက်ကတိုက်ပွဲတွေဖြစ်နေပြီးနေဆက်မတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံရဲ့ကုန်စည်စီးဆင်းမှုတွေလည်းရပ်နားထားကြောင်းထိုင်းနိုင်ငံဘက်ကပြောဆိုပါတယ်။အခုပိတ်ထားရတဲ့အာရှလမ်းမအစ်စ်ဟာဒီလ20ရက်နေ့မှာဖွင့်ပွဲလုပ်ဖို့အတွက်ထိုင်းနဲ့မြန်မာတို့ကစီစဉ်ထားကြတာပါ။ဒီလမ်းအနည်းတစ်ဝိုက်မှာတော့ကရင်လက်နက်ကင်တွေထိန်းချုပ်ထားတဲ့စခန်းတွေရှိနေပြီးအဲ့ဒီစခန်းတွေက DKBA ထိန်းချုပ်ရနေရာတွေကိုမြန်မာအစိုးရတပ်တွေကတိုက်ခိုက်နေတာဖြစ်ပါတယ်။ DKBA အဖွဲ့ဟာလွန်ခဲ့တဲ့နှစ်20လောက်ကစလို့အဓိကတိုင်းရင်းသားလက်နက်ကင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားအစည်းအရုံး KNU ကနေခွဲထွက်ခဲ့ပြီးတဲ့နောက်အဲ့ဒီအချိန်တုန်းကစစ်အစိုးရနဲ့အဖြစ်ခက်ရစေးရယူခဲ့တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ဒါပေမဲ့လည်း2010ပြည့်နှစ်မှာတနည်းနည်းပါကြတိုက်ပွဲတွေပြန်လည်ဖြစ်ပွားရာကနေ2011ခုနှစ်မှာတော့နောက်တစ်ကြိမ်အပြစ်ခတ်ရစေးရေးထပ်လုပ်ခဲ့တာပါအခုလက်ရှိမှာတော့နှစ်ဖက်တိုက်ပွဲတွေရပ်နိုင်ဖို့အတွက်ညှိနှိုင်းမှုတွေနဲ့အပြေရှားနေတယ်လို့ DKBA ဘက်ကပြောဆိုခဲ့ပြီးတိုက်ပွဲအခြေအနေတွေတင်းမာနေတဲ့အချိန်မှာတော့ပြည်လည်အောင်ချက်ချင်းလှုပ်ဆောင်ဖို့မလွယ်ကူသေးဘူးလို့ဆိုပါတယ်
ဖြည့်စင်ပါပါဖြည့်စင်ပါပါဒါပါနော်အချိန်လေးဆောက်ပါအခုတော့ပြက်ပြက်ကြားလိုက်ချိန်မှဖြည့်စင်လို့ရတယ်ကွာ
နှစ်ဖက်တင်းမာမှုအခြေအနေနဲ့ပတ်သက်လို့ကရင်ပြည်နယ်အစိုးရအဖွဲ့ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရတပ်ဖွဲ့တွေနဲ့ DKBA တပ်ဖွဲ့တို့ကြားပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကလည်းမွန်ပြည်နယ်တိုက်မျောမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ဘူးပြီးအဲ့ဒီအချိန်ကစလို့အခုတစ်ချိန်တိုက်ပွဲတွေပြင်းထန်တာဟာပထမအဦးဆုံးအချိန်လေးဖြစ်ပါတယ်ရှင်